အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ကျင်းပလေးရှိတဲ့ Miss Teen USA တရဖူပြိုင်ပွဲကြီးမတိုင်ခင်ပြည်내အလိုက်ကျင်းပတဲ့ပြိုင်ပွဲမှာတော့အင်ဒီယားနာပြည်내 Fort Wayne မြို့မှာနေထိုင်တဲ့မြန်မာနယ်ပွားအထက်တန်းကျောင်းသူ Kentuck Nine ဟာ Miss Indiana Teen 2022တရဖူကိုပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲစွတ်ကူးရရှိခဲ့ပါတယ်။အခုလိုမျိုးပြည်내အဆင့်ဆယ်ကျော်သက်အလှမဲ့အဖြစ်နဲ့ရွေးချယ်ခံရတာဟာမြန်မာထဲမှာဆိုပထမဆုံးပဲဖြစ်ပါတယ်။မြန်မာအရေးကိုလည်းသူမကစိတ်ဝင်တစားစောင့်ကြည့်လေလာကူညီလှုပ်ရှားနေတယ်ဆိုတော့ခန္ဓာနိုင်ကိုကိုညံဝင်းအောင်က Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
် Hello KK thank you for being with VOA Burmese service
မကီကီခင်ဗျာ VOA မြန်မာဌာနကိုအခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးပါ Miss Indiana Teen USA 2022အဖြစ်ရွေးချယ်ခံရတဲ့အတွက်လည်းဂုဏ်ယူပါတယ်ဒီပြိုင်ပွဲမှာအခုလိုအနိုင်ရဖို့ပြိုင်ပွဲဘယ်နှခုကိုကြော်ဖြတ်ခဲ့ရလဲခင်ဗ
ျ So this is actually my first time doing this pageant
တကယ်တော့အခုလို Miss Indiana Teen သရဖူပြိုင်ပွဲကိုဝင်ပြိုင်တာသမီးအတွက်တော့ပထမဆုံးပါပဲ Final အဆင့်ထိမရောက်ခင်မှာရက်ကွက်မြူနဲ့ခရိုင်အဆင့်ပေါင်းပြိုင်ပွဲပေါင်း၈ခုကိုဝင်ပြိုင်ခဲ့ရပါတယ်အခုက၉ခုမြောက်ပြိုင်ပွဲမှာ Miss Indiana Teen သရဖူကိုရလိုက်တာပါဒီတရဖူအတွက်မပြိုင်ခင်မှာအင်ဒီယားနာပြည်နယ် Allen County မှာပြိုင်တော့ကလည်း Miss Allen County Teen ဆုရခဲ့ပါလေ
What is the most challenges
ဒီပြိုင်ပွဲမှာပေါ့လေကိုယ့်အတွက်အခက်အခဲဆုံးစိန်ခေါ်မှုတွေကဘာတွေပါလဲဗ
ျ I think with
တမီးအတွက်အကြီးမားဆုံးစိန်ခေါ်မှုကတော့ကိုယ်တိုင်ယုံကြည်စိတ်အပြည့်အဝရှိတဲ့ဆိုတာကိုပြသနိုင်ဖို့လေ့ကျင့်ခဲ့ရတဲ့ကိစ္စပါပဲပြန်ပွဲမှာကိုတိုင်ကယုံကြည်မှုမရှိဘူးဆိုရင်အမားယွင်းနေဖြစ်ပြီးတော့ဒုက္ခရောက်သွားနိုင်ပါလေဒီချက်တွေကိုစိတ်နှလုံးသွင်းပြီးတော့ကြိုတင်ပြင်ဆင်ခဲ့ရပါလေပြန်ပွဲမှာအမှတ်ပေးထိုင်သူကြီးတွေစိတ်ကျဉ်တဲ့အောင်မိကွန်းတွေဖြေနိုင်ခဲ့သလိုအဲ့လိုဖြစ်လာအောင်လို့ကြိုတင်ပြီးတော့ပြင်ဆင်ခဲ့ရတဲ့အချိန်တွေဟာအကြီးမားဆုံးစိန်ခေါ်မှုတွေပဲလို့ပြောရမှာပ
ါအခုဆိုရင် Miss Indiana Teen သရဖူကိုရလိုက်ပြီဆိုတော့နောက်တစ်ဆင့်ကဘယ်လိုပြန်ပွဲကိုဝင်ပြိုင်ရမှာပါလဲ
So I get to go to Miss Teen USA.
နောက်ပြိုင်ပွဲကတော့ Miss Teen USA 2022ပြိုင်ပွဲကိုဝင်ပြိုင်ရမှာပါ။အဲ့ဒီပြိုင်ပွဲမှာအမေရိကန်မှာရှိတဲ့ပြည်နယ်50ကဆယ်ကျော်သက်မယ်တွေအသီးသီးဝင်ပြိုင်ကြမှာပါ။တမီးကတော့အင်ဒီယားနာပြည်နယ်ကိုကိုးစားပြီးပြီးတော့ဝင်ပြိုင်သွားမှာပါ။အင်ဒီယားနာပြည်နယ်ဂုံကိုစောင့်နိုင်ဖို့အတွက်ရောမြန်မာလူမှုအတိုင်းဝိုင်းကဂုံရရမဲ့သူတယောက်ဖြစ်လာအောင်လို့ပါအတက်နိုင်ဆုံးကြိုးစားတောင်းပါပါ
။ကီကီရိုမိသားစုကအမေရိကကိုဘယ်လိုရောက်လာခဲ့ကြတာလဲခင်ဗျ။
Yes, so my mom came here when
တမီးရဲ့မမေကသူ့အသက်18နှစ်လောက်မှာသူ့မိဘတွေနဲ့ဒီနိုင်ငံကိုရောက်လာခဲ့ပါတယ်။သူကမလိုမျိုးပါ။တမီးရဲ့ဘေဘေကအသက်19နှစ်လောက်မှာဒီနိုင်ငံကိုဒုက္ခတွေစီစဉ်နဲ့ရောက်လာတယ်လို့ပြောပါတယ်။အဲ့ဒီနောက်ပိုင်းတမီးကိုအင်ဒီယားနာပြည်နယ် Fort Wayne မြို့မှာမှွေခဲ့တာပါ
။ So, do you know Burma situation?
အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုကေကေသိပါသလား
? So, last year in February,
ပြည်ကနေဖေဗူလာတုန်းကစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကြမ်းဖက်နှိမ်နှင်းမှုတွေအတော်များများလှုပ်ခဲတာကိုတွေ့ရတယ်။လူခွင့်ချိုးဖောက်မှုတွေလူအစုလိုက်တပ်ဖြတ်ခံရတာတွေဖြစ်ခဲ့တယ်လို့ကြားသိရပါတယ်။အခုရက်ထိလည်းဆက်ပြီးတော့ဖြစ်နေတော့မှာပဲ။အဲ့လိုဆိုးရတဲ့အခြေအနေတွေအများဆုံးကြော်လာပြီးတော့လွန်မြောက်နိုင်ပါစေလို့တပည့်အနေနဲ့ဆုတောင်းပေးပါတယ်
။ In Burma, so Generation Z
မြန်မာပြည်ထဲမှာဆိုရင် Generation Z လို့ခေါ်တဲ့ KK လို့လို့အသက်အရွယ်တွေကစီအနာသိမ်းမှုကိုစန့်ကျင်တွန်းလှန်နေကြပါတယ်သူတို့လှုပ်ရှားလှုပ်ဆောင်မှုတွေအပေါ်မှာဘယ်လိုမြင်ပါသလဲ
Oh I first just want to say that it's so hard for me
အရင်ဆုံးပြောပြချင်တာကသူတို့ရင်ဆိုင်ကြုံတွေ့နေရတာတွေကိုတွေးကြည့်လိုက်ရင်အရန်ကိုစိတ်ထိတ်ခိုက်ခံစားရတယ်ဆိုတာပါပဲသူတို့အားလုံးရေးဆွဲတက်တည်နဲ့ပြည်စုံကြတာအတွက်အရန်ချီးကျူးဂုဏ်ယူမိပါလေအဓိကပြောချင်တာကမျှော်လင့်ချက်ထားကြပေါ်ပါပြီ။ခုချိန်မှာအာဏာရှင်တွေကလူတွေကိုနေအိမ်မှာလာခေါ်ပြီးတော့ဖမ်းဆီးတာမျိုးတွေ၊အိမ်တွေကိုမီးရှို့တာမျိုး၊သူတို့သဘောတိုင်ပစ္စည်းတွေယူသွားတာမျိုးလုပ်နိုင်ပေမဲ့လေ၊ကိုယုံကြည်ချက်နဲ့မျှော်လင့်ချက်တွေကိုတော့သူတို့လာယူလို့မရနိုင်ပါဘူး။ဒါကြောင့်ယုံကြည်စိတ်မျှော်လင့်ချက်တွေဆက်ထားကြဖို့ကိုပဲတိုက်တွန်းချင်ပါသေး
Thank you so much.
Thank you.